ရှေ့သတင်းပတ်မှကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရေးဆွေးနွေးကြတဲ့အခါမြန်မာရေးဆိုင်ရာအာဆီယံဘုံသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့ရှိနေပါတယ်။ဒီသဘောတူညီချက်ကိုမြန်မာကစစ်ကောင်စီဘက်ကပဲအကောင်အထည်ဖော်တာမျိုးမဟုတ်ပဲအာဆီယံဘက်ကလည်းဝန်ဆောင်ရနိုင်မဲ့အချိန်စရားသတ်မှတ်ဖို့လူသားချင်းစာနာကူညီမှုတွေပေးနိုင်ဖို့လိုမယ်လို့All ASEAN Burma အဖွဲ့ကအကြံပြုထားပါတယ်။ ASEAN သဘောတူညီချက်ကိုဘယ်လိုပြင်ဆင်ဖို့အကြံပြုထားသလဲဆိုတာနဲ့ပတ်သက်ပြီးတော့ All ASEAN Burma အဖွဲ့ညီနိုင်ရင်မူ Debbie Stohart ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုအပတ်ကုန်ကနေနောက်ပတ်စနေ August 6ရက်အထိတပတ်ကြာကမ္ဘောဒီးယားမှာကျင်းပမယ့်55ချိန်မြောက် ASEAN နိုင်ငံကြီးဝင်ကြီးအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံနဲ့ထင်ရှားတဲ့ဒီမိုကရေစီရေးခေါင်းဆောင်တွေပါဝင်ပြည်ထောင်ပြီးခံခဲ့ရတဲ့ပေါ်အာဆီယံကိုစီးရုံးမှုတွေဆယ်စုနှစ်တွေချီလှုပ်လာခဲ့တဲ့အာဆီယံဘာမာအဖွဲ့ညီနိုင်မှုတပ်ပြီးစတတ်ဟပ်က
The executions of Kojimi and Zeyato and two other activists
ဒီလိုမျိုး Kojimi Zeyato နဲ့တက်ကြွလှုပ်ရှားသူနှစ်ဦးကိုတည်တံစီရင်လိုက်တာကအာဆီယံအတွက်အလေးနဲ့ထားရမယ့်သတိပေးခေါင်းဆောင်တန်ဖြစ်ပါတယ်အထူးသဖြင့်အာဆီယံဥက္ကဋ္ဌဘက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီကိုစာရေးပြီးတော့တည်တံကနေလျှော့ပေါက်ပေးဖို့တောင်းဆိုအပြီးမှာဖြစ်လာတာမို့ပါနောက်ထပ်လည်းတည်တံပေးထားတဲ့သူတွေအများကြီးရှိနေသေးတာမို့သူတို့ကိုလည်းတကယ်တည်တံစီရင်မှာစိုးရိမ်နေရပါပြီအာဆီယံအနေနဲ့ပထမနားလည်ဖို့လိုတာကအခုလိုတည်တံစီရင်ခဲ့တာကအာဆီယံအနေနဲ့ချင်းကပ်ပုံပြောင်းမှုလိုပြီးဆိုတာကိုအချက်ပြလိုက်တာပါအာဆီယံအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအပေါ်အလုံးအလုံးကိုပျော့ပျော့ပြောင်းပြောင်းနဲ့မျက်နှာချိုးတွေးပြီးတော့ဆက်ဆံခဲ့တယ်လေဒါကြောင့်မို့လို့စစ်ကောင်စီအနေနဲ့အခုလိုအထိလက်ရဲဆက်ရဲလှုပ်ရဲသွားတာပါနားလည်ရမှာကစစ်ကောင်စီရက်ဆက်မှုတွေကရော့မသွားဘဲပိုတိုးလာနေတာပါဒါကြောင့်အာဆီယံကအခြေအနေကိုတကယ်ပြောင်းချင်တယ်ဆိုရင်အာဆီယံဘုံသဘောတူညီချက်၅ချက်ကိုပြန်ပြောင်းမှရပါမယ
်အဲ့ဒီတော့အခုအာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲကလည်းရှိနေတော့အဲ့ဒီမှာထက်ဆွေးနွေးသင့်ပါလားလို့မေးရမှာဒက်ဗီစတာတာကပဲ
We certainly hopeThat ASEAN will be sensible and logical.
ASEAN နေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုကြိုးကြောင်းစီလျော်စွာတကယ်အပြည့်အဝနားလည်ပြီးတော့အခုအစည်းအဝေးမှာပြန်ပြောင်းလုပ်ဖို့ကိစ္စကစဆွေးနွေးပြီးတော့ရှေ့ဆက်နိုင်မှုအရေးပါတဲ့ဆုံးဖြတ်ချက်တွေချလာဖို့ကျမတို့တကယ်ကိုမျှော်လင့်နေပါတယ်။အခုမြန်မာနိုင်ငံထဲမှာဖြစ်နေတဲ့ဖြစ်စဉ်တွေကိုပြောင်းပြန်ပြန်လှည့်နိုင်မှုလိုနေပါပြီ။တကယ်လို့အခုလက်ရှိအခြေအနေတိုင်းဆက်ပြီးခွင့်ပြုနေမယ်ဆိုရင်တော့ကျမတို့ဒေသထဲမှာအခုထက်ပိုကြီးမတဲ့လူသားတူလုံခြုံမှုပြဿနာကြီးကိုဆက်ကြုံရပါလိမ့်မယ်။အဲ့ဒီတော့အာဆီယံအနေနဲ့မြန်မာပြည်သူတွေရဲ့အနေရကင်းရေလုံခြုံရေးတွေအတွက်တကယ်ဖြစ်စေချင်တာအပြင်အာဆီယံရဲ့ယုံကြည်အားထားနိုင်မှုဂုဏ်သိက္ခာနဲ့တရားဝင်မှုကိုလည်းအဖတ်ဆယ်ပြီးဆက်ရှင်သန်စေချင်တယ်ဆိုရင်တော့မြန်မာရဲ့လက်ရှိဖြစ်စဉ်ကိုပြောင်းပေးဖို့လိုနေပါပြီ
။ဒီနေရာမှာဘလို့အသေးစိတ်ပြောင်းဖို့အစိုးရပြုချင်ပါလေလို့ဆက်မရမှာတပီစတတ်တ်ကပဲ
The best scenario is that ASEAN just discards the 5-point consensus
အကောင်းဆုံးနိုင်ငံကတော့အာဆီယံအနေနဲ့ဘုံသဘောတူညီချက်၅ရပ်ကိုပြန်ဆွေးနွေးသုံးသပ်ပြီးဒီမိုကရေစီနဲ့လူ့ခွင့်ရေးစံနှုန်းအပေါ်အခြေခံတဲ့မူပေါင်းအသစ်ပြန်ပြင်ဆင်ဖို့ပါဘာလို့လဲဆိုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ရဲ့တရားမဝင်အာဏာသိမ်းစစ်အုပ်စုကအခုအာဆီယံဘုံ၅ချက်ကိုအမိုက်ပုံးတဲ့ကိုပြစ်ထည့်ခဲ့ထားတာမို့ပါဒီဘုံ၅ချက်ထဲမှာတောင်းဆိုထားတာတွေရဲ့စန့်ကျင်ဘက်ကိုစစ်ကောင်စီကအတိအကျလက်တွေ့လုပ်ပြနေရလေဒါပေမဲ့ဒီဘုံ၅ရပ်နဲ့ပဲဆက်သွားခြင်းနေသေးတယ်ဆိုရင်တော့ဒါကိုပြန်ပြီးတော့မွန်းမှန်ရပါမယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကိုပုံပြီးလှုပ်ခွင့်ဆက်ပေးထားတာမျိုးမဖြစ်တင်တာကတော့ရှင်းပါလေ။အာဆီယံအနေနဲ့ကိုယ်တိုင်ဝင်လုံနိုင်တာမျိုးပြောင်းယူရပါမယ်။တကယ်လို့ဒါကတော့အချိန်စရားထည့်ဖို့ပါ။အခုကအချိန်စရားရှင်းရှင်းလင်းလင်းသဘောတူထားတာမပါတော့ဘာတွေဖြစ်နေလဲဆိုတာကိုချိန်စမရတော့ဘဲနဲ့အခုလိုအချိန်နေဆိုးဆိုးဝါးဝါးကြီးဖြစ်လာတဲ့အထိလှုပ်ပေးထားရတာမျိုးဖြစ်နေတာပေါ့။နောက် NUG နဲ့တိုင်းရင်းသားအဖွဲ့တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပြဿနာဖြေရှင်းဖို့ပူပေါင်းဆောင်ရွက်တင်ပါတယ်ဒီကူညီတွေကိုနေဆက်ကနေတစင်ဘလို့ထိရအောင်ပို့ပေးနိုင်မှုဆိုတာကိုအလေးနဲ့ထက်တွက်တင်ပါပြီဒုက္ခဖြစ်နေပြီးသားတွေရှော့ချနိုင်မှုဒါကအ ਨੇ ဆုံးအဆင့်ဆလုပ်တင်တာပါ
တကယ်တော့အခုလာမဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတက်ရောက်မဲ့မလေးရှားနိုင်ငံကြီးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကလည်းမေးလာတော့ကအမေရိကန်အာဆီယံထိပ်သီးပွဲနဲ့ဇွန်လတုန်းကစင်ကာပူမှာလုပ်တဲ့ရှန်ဂရီလာဒေသရင်းလုံခြုံရေးထိပ်သီးပွဲတွေမှာအခုလိုအချိန်သတ်မှတ်ဖြည့်ရှင်းဖို့နဲ့လူသားချင်းစာနာမှုအကူအညီပေးဖို့အစိုးရပြုဆွေးနွေးခဲ့သေးပေမဲ့မဖြစ်လာသေးတာမို့အခုတစ်ခေါက်စောင့်ကြည့်ရမယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ